ထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်ပင်လယ်ပြင်အတွင်းငါးဖမ်းနေတဲ့ထိုင်းငါးဖမ်းဆက်လီတွေကိုမြန်မာရီတပ်ကပစ်ခတ်လို့ငါးဖမ်းသမားတယောက်သေဆုံးပြီး31ယောက်ဖမ်းဆီးခံရတယ်လို့ထိုင်းရီတပ်ကဒီကနေ့သတင်းထုတ်ပြန်ပါတယ်။ဒီကနေ့စနေနေ့မနေ့မိုးမလင်းခင်အချိန်မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုကိုထိုင်းဘက်ကစုံစမ်းစစ်ဆေးနေတယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဖွန်တမ်ဝီချရာချိုင်ကပြောကြားပါတယ
်
ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်စုံစမ်းတင်ပြပေးဖို့တက်ဆိုင်ရာအောက်ခြေအဖွဲ့တွေကိုညွှန်ကြားထားပါတယ်။ထိုင်းငါဖမ်းဆက်လီတွေမြန်မာရေပိုင်နဲ့အတွင်အမှန်တကယ်ဝင်ရောက်တာဟုတ်မဟုတ်စုံစမ်းစစ်ဆေးနေပါတယ်လို့ထိုင်းကာကွယ်ရေးဝန်ကြီးကပြောဆိုသွားတာပါ။ငါဖမ်းဆက်လီတစည်းပေါ်ကထိုင်းနိုင်ငံသား၄ယောက်မြန်မာနိုင်ငံသား28ယောက်စုစုပေါင်းရေလုံသား31ယောက်ကိုမြန်မာဘက်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ထိုင်းရေတပ်ဘက်ကပြောထားပါတယ်။ဒီကနေ့စနေနေ့အစောပိုင်းမှာထိုင်းငါဖမ်းဆက်လီ3ချင်းပေါ်ကမြန်မာရေတပ်ကပစ်ခတ်မှုအတွင်တယောက်သေဆုံးခဲ့တဲ့နှစ်ယောက်ပြင်းပြင်းထန်ထန်တိုင်းဒဏ်ရာရရှိခဲ့တယ်လို့ထိုင်းဘက်ကသတင်းတွေမှာဖော်ပြပါတယ်ထိုင်းနိုင်ငံနဲ့မြန်မာရေပိုင်နဲ့အတိအကျမပြောနိုင်တဲ့နေရာမှာမြန်မာရေတပ်ရဲ့ပစ်ခတ်ခံရမှုကြောင့်ငါးဖမ်းဆက်လီတစ်စင်းထိုင်းနိုင်ငံရေဒိန်နယ်နိမိတ်စောင့်ကြည့်ကုခဲစခန်းကလမ်းအသိပေးခဲ့တယ်လို့ခုတ်ဆော့သတင်းမှာဖော်ပြထားပါတယ်